တိုက်ပွဲတွေပြင်းထန်ခဲ့တဲ့ဘုတ်လင်မြို့နယ်ထဲကခြေရွာတွေကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အတွက်ရပ်သားထိခိုက်မှုတွေရှိနေတယ်လို့ဒေသခံ 8,000 လောက်နေအိမ်မပြန်ရဲကြပဲဘေးလွတ်ရာရှောင်တိမ်နေရပါတယ်။စက်တင်ဘာလကုန်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတွင်စစ်ကောင်စီတပ်သား40လောက်သေဆုံးပြီး50နီးပါးကိုဖမ်းဆီးထားတယ်လို့လည်းကာကွယ်ရေးတပ်တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဘုတ်လင်မြို့နယ်ထဲကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ။
စက်တင်ဘာလကောင်ကကူရော်ရဲစခန်းကနေဘုတ်တလင်ကိုပြန်လာတဲ့စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်စစ်တပ်ကကြာဆုံးမှုများခဲ့တဲ့နောက်အောက်တိုဘာ3ရက်နဲ့4ရက်နေ့တွေမှာဘုတ်တလင်မြို့နဲ့ကူရော်မြို့ကြားမှာရှိတဲ့မောင်းထောင်းကျေးရွာကစာတင်ကြောင်းနဲ့စေးရုံကိုစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကနေအရသာ3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တပ်ပေါင်းစုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူတွေကိုပဲထိခိုက်နေတယ်လို့ပြောပါတယ်
။ဒီနေ့လည်းလုပ်တယ်။ဟိုဟာအဲမောင်းမောင်းဆံပြကြီးရွာမှာအဓိကသူတို့စာတင်ကြောင်းတို့ဆေးရုံတို့တကယ်ဘာမှမဟုတ်တဲ့အဲ public area တွေကိုလေကြောင်းတိုက်ခိုက်သွားတယ်ဗျ။ဒီနေ့လုပ်တဲ့အချိန်မှာမောင်းမောင်းဆံပြကြီးရွာကပြည်သူတုံးအောင်ထိတယ်ဗျ။ရန်သူတို့တည်းပြစ်တာမဟုတ်ပြည်သူတွေရှိတဲ့နေရာကိုပြစ်တာတော့ပြည်သူတွေပဲထိတယ်ဘာမှမဆိုင်တဲ့နေရာတွေရှောက်ပြင်းတယ်
စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့စက်တင်ဘာ30ရက်တိုက်ပွဲအတွင်းမှာတော့စစ်တပ်ဘက်က30ကျော်သေဆုံးပြီး40ကျော်ကိုစစ်သုံးပန်းဖြင့်ဖမ်းဆီးရမိခဲ့ကြောင်းနဲ့ဖမ်းဆီးရမိသူတွေကိုကောင်းကောင်းမွန်မွန်ထိမ့်သိမ်းစောင့်ရှောက်ထားတယ်လို့ကာကွယ်ရေးတပ်ဖွဲ့ရဲ့မုံရွာခရိုင်တပ်ရင်း20 BOB ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်။သေဆုံးကကျွန်တော်တို့ဟိုဘောနော်ဟိုဘော39ရောက်ပေါ့ကျွန်တော်တို့လောလောဆယ်မြုံနံပေးလိုက်တော့39ရောက်ပေါ့။သေဆုံးတဲ့ထဲကစစ်ကြောင်းမှုကတော့အဲ့ဒီရဲထဲမှာပါသွားတယ်ဗျ။တက်ခွဲမှုနဲ့တက်စုမှုပေါ့သုံးမှုနှစ်ယောက်ကတော့ကျွန်တော်အရှင်ခမ်းမြေထဲမှာပါတယ်ဗျ။ဆက်သုံးပန်းကကျွန်တော်အလောစ48ယောက်ရှိတယ်။သူတို့ကိုကျွန်တော်ကောင်းမွန်ကြည့်ထားတယ်။စေကူတာမှုအပြည့်အဝပေးထားတယ်။နောက်ပြီးကျတော့သူတို့ကိုကျွန်တော်ဟိုပေါ့ဟိုမိသားစုနဲ့ကျွန်တော်ဆက်သွယ်ကောင်းပြထားတယ်ပေါ့
။အခုခါမြေပြင်မှာတိုက်ပွဲမရှိတော့ပေမဲ့စစ်တပ်ကစစ်ကြောင်းပြန်ထိုးလာမှာကိုစိုးရိမ်တာကြောင့်တိုက်ပွဲဖြစ်ခဲ့တဲ့အနီးကစီပါကျေးရွာအပါဝင်ကျေးရွာ3ရွာထက်မနည်းကဒေသခံ 8,000 နီးပါးနေအိမ်တွေမပြန်နိုင်သေးပဲဘေးလွတ်ရာတိမ်းရှောင်နေကြတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတူက VOE ကိုပြောပါတယ်
။အပွဲဖြစ်ပေါ်တဲ့နေရာရဲ့အရှိဘက်ကရောရှိပါရဲ့။ပြီးရင်နောက်ဘက်ကအဲဒီဆယ်ကုန်းနဲ့ကျွဲတိချောင်းပေါ့နော်။၃ရွာဆိုစစ်ဘေးရှောင်အဲဒီ9000နဲ့9000ချားရှိမြတ်ပေါ့။၃ရွာစာတော့ပေါ့နော်။ရွာတွေပြန်မှုအစီအစဉ်အခြေအနေကတော့ဒီတပတ်ဆယ်ရဲ့အတော်တွင်းတော့ဟိုအစဉ်ကောင်းကောင်းမတိနိုင်တော့တူကြဟုတ်ဇွာရီကိုပြန်စကြောင်းထိုးလာမှအလင်းငိုင်းနဲ့အဲ့လိုဖန်ခံရမှဆောက်လို့ပါအဲတချို့ကကျတော့တော်ရီထဲမှာအဲကိုရခင်ကိုအဲ့လိုနည်းနည်းလွတ်နိုင်မဲ့ဧရိယာလွတ်နိုင်မဲ့အဲ့လိုရခင်နေရာမှာအဲ့လိုတဲလေးတွေလဲပေါင်းမှုလေးနဲ့နေသားတဲ့သူတွေကတော့ပုံစံသေးပါတယ်ဒီဘုံကြီးကြောင်းတွေပါတယ်နေရာတဲ့သူတွေကတော့နေထိုင်ရအဆင်မပြေမဲ့စားရတော်ရရရေးချီဆိုရင်တော့အဆင်မပြေနိုင်ဘူးကြဟုတ်
စက်တင်ဘာ20ရက်မှာကူရော်ရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကတက်ခတ်ခဲ့လို့ဘုတ်လင်မျိုးကနေကူရော်ရဲစခန်းကိုအင်အားဖြည့်တင်းမှုတွားရောက်ခဲ့တဲ့အင်အားတရာနေပါပါဝင်တဲ့စစ်ကြောင်းဟာစက်တင်ဘာ30ရက်ကကူရော်ရဲစခန်းကနေဘုတ်လင်မျိုးဘက်ကိုပြန်ထွက်လာချိန်မှာစီပါကြေးရွာအနီးတက်ခတ်ခံခဲ့ရတာပါစစ်တပ်ကသေဆုံးမှုတွေဖမ်းဆီးခံရမှုတွေနဲ့တူလက်နက်ခဲယမ်းတွေကိုပါကာကွယ်တပ်ဖွဲ့တွေဘက်ကသိမ်းဆည်းရမိခဲ့တဲ့ဆိုပါတယ်ဘုတ်လင်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပေမဲ့လူမှုမီဒီယာတွေမှာတော့အဖမ်းဆီးခံရတဲ့စစ်ကောင်စီစစ်သားတွေနဲ့တေဆုံးရသူတွေရဲ့အလောင်းတွေကိုပုံနဲ့တကွဖော်ပြထားတာကိုတွေ့ရပါတယ်ခင်ဗျာ။